မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင် VOA American တရေ2019ခုနှစ်ဇူလိုင်လ10ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီရှင
် Welcome to the Voice of America in Burmese
ကျွန်မများပြင်အောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့တတမန်မတန်းတစ်ခုမှာအမေရိကန်သမ္မတကိုဝေဖန်ခဲ့တဲ့ဗြိတိန်သမ္မတကြီးဒီနေ့ပဲရာထူးကနှုတ်ပြတော်ပါပြီအမေရိကန်မှာခေလုံးဝေးလျှောက်ထားသူတွေကိုနေချင်းပြီးလူတွေမင်းမြတ်မှုတွေနဲ့အကျိုးဆက်ဆဲမှုတွေကိုအမေရိကန်ဆရာကအရှိန်မြှင့်ဆောင်ရနေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့တူညင်ညာပြီးတော့မှာပါ
ဟုတ်ကဲ့ပါရှင်တရင်နေပြည်နာဆင်မဲတရင်လွှာမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာဟာမြန်မာနိုင်ငံကိုရောက်ပြီးတော့ရခိုင်ဒေသကိုနှင်းကြသွားမယ်အကြောင်းကို
ရခိုင်သွားဖို့တော့ရှိပါတယ်သူလေသူကတော့သူပုံပုံမှန်လာနေလားနည်းနှစ်လတင်လောက်လာနေလားအခုဆိုရင်6 9ကျင်လောက်ရှိပြီပေါ့နော
်နိုင်ငံညာရေးဝန်ကြီးဌာနပြည်ပြည်ဆိုင်ရာဖွဲ့စည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားမှုချုပ်ဦးချန်းအေးပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူအခြားစိတ်ဝင်စားဖွယ်ရာမြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မှုတို့ကပြောပြပေးပါရှင်
။ပေါ့ချခဲ့တဲ့တန်တမာမှတ်တမ်းတစ်ခုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဝေဖန်ခဲ့တဲ့ဗြိတိန်သမ္မတကြီးဒီနေ့ပဲယာယီကနှုတ်ထွက်လိုက်ပါတယ်။လက်ရှိအခြေအနေအရသူတော်ဝင်ကိုဆက်လက်ထမ်းဆောင်မှုမဖြစ်နိုင်တော့တဲ့အကြောင်းနှုတ်ထွက်ဆောင်မှာသမ္မတကြီးကင်တေရော့ကပြောဆိုခဲ့တာပါ။အမေရိကန်သမ္မတအသုံးမချသူပေါ်ပြပြလူတစ်ယောက်ဖြစ်သမ္မတကြီးကမှတ်ချက်ပေးရေးသားခဲ့တဲ့တဏမန်လေးဝမတန်ပေါက်ချခဲ့ပြီးတဲ့နောက်သမ္မတထရန့်ကအဆက်ဆံမလုပ်ချင်တဲ့အကြောင်းနဲ့အပြင်းထန်ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲသမ္မတကြီးနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာပါသမ္မတထရန့်ကတော့သမ္မတကြီးကမိုင်းမဲတဲ့သူတူဖြစ်မနေ့ကပဲ Twitter လူမှုကွန်ရက်ကနေအပြင်းထန်ဝေဖန်ခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ် Theresa May ကတော့အမေရိကန်ဆိုင်ရာဗြိတိန်သမ္မတကြီးဖြစ်2016ခုနှစ်ကလေးကတာဝန်ယူခဲ့တဲ့သမ္မတကြီးနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တဲ့အပေါ်စိတ်ကောင်းကြောင်းပြောဆိုခဲ့တာပါဆိုတော့တာဝန်ရှိသူတွေအနေနဲ့ပုံမှန်လင်းလင်းနဲ့ပြည်စုံတဲ့အချင်းချင်းတွေရရှိဖို့လိုအပ်ကြောင်းလဲသမ္မတကြီးကအမေရိကန်သမ္မတကိုဝေဖန်မှတ်ချက်ပေးခဲ့တဲ့အပေါ်ဝန်ကြီးချုပ်မေကမှတ်ချက်ပေးပြောဆိုခဲ့ပါတယ်
အမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်ကတရားမဝင်နိုင်ငံထဲဝင်လာသူတွေထားတဲ့ထိန်းသိမ်းရေးစခန်းတွေမှာကလေးငယ်တွေနှိပ်စက်ခံရတယ်လို့အမေရိကန်သတင်းဌာနတစ်ခုကသတင်းထုတ်ပြန်ခဲ့ပါတယ်။ကျန်းမာရေးနဲ့လူသားချင်းမြင့်ဌာနကဒုက္ခသည်တွေကိုကင်တွယ်တဲ့တာဝန်ရှိသူတွေရဲ့မှတ်တမ်းတွေကကလေးငယ်အယောက်30ယောက်လောက်ရဲ့အခြေအနေကို NBC ရုပ်သံသတင်းကရရှိပြီးတော့အင်္ဂါနေ့ကသတင်းထုတ်ပြန်ခဲ့ပါတာပါ။အဲ့ဒီထဲမှာကလေးငယ်တွေဟာအဆောင်အယားရှိတွေစိတ်ဆိုးမှစိုးရိမ်နေကြတဲ့အကြောင်းတွေကိုမှတ်တမ်းတင်ထားပါတယ်။သူတို့ကိုကြွေးတဲ့အစားအသောက်တွေရဲ့အရသာဆိုးတယ်လို့ကလေးတွေကလူဝေမှုကြီးကြပ်ရေးနဲ့နေဆက်လုံခြုံရေးအယားရှိတွေကိုစောတကတက်မိလို့ကလေးတွေကိုပေးထားတဲ့မှုရာတွေပြန်သိမ်းပြီးတာမန်သတင်းပေါ်မှာဒီအတိုင်းအိတ်ခိုင်းထားတဲ့အကြောင်းကလေးတယောက်ပြောပြတာကိုသတင်းမှဖော်ပြခဲ့ပါတယ်။ဒါအပြင်ကလေးတွေကိုအရေးပေါ်သုံးခြုံဆောင်တွေကိုပဲပေးထားပြီးအပြစ်မှအိတ်ခိုင်းနေတယ်လီဖုန်းဆက်ခွင့်မပေးတာတခါရေချိုးခွင့်မပေးတာစတဲ့အခြေအနေတွေကိုကလေးတွေပြောပြတဲ့မှတ်တမ်းတွေကိုလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ကျန်းမာရေးနဲ့လူသားချင်းမြင့်ဌာနကတာဝန်ရှိသူတွေမေးမြန်းမှတ်တမ်းတင်ခဲ့တဲ့ကလေးတွေအားလုံးဟာဥပဒေကြောင်းအရထိမ့်သိမ်းထားခွင့်ရှိတဲ့အချိန်ထက်ကျော်လွန်ပြီးတော့ထိမ့်သိမ်းရေးစခန်းတွေထဲမှာနေနေကြရတယ်လို့လည်း NBC သတင်းကပြောကြားခဲ့ပါတယ်။ Texas ပြည်နယ်ကထိမ့်သိမ်းရေးစခန်းတွေမှာလည်းလူတွေမတရားများပြားပြီးအခြေအနေဆိုးနေတဲ့အခြေအနေနဲ့ကလေးတွေရောလူကြီးတွေကိုပါအချိန်အကြာကြီးထိမ့်သိမ်းထားတဲ့အခြေအနေကိုအမိမြေလုံခြုံရေးဌာနစုံစမ်းရေးမှူးချုပ်ကပြီးခဲ့တဲ့တပတ်တုန်းကပဲအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်
။အမေရိကန်မှာခေလုံးဝေးလျှောက်ထားသူတွေကိုနေချင်းပြီးလူတွေမင်းမြတ်မှုတွေနဲ့အတူအကျိုးဆက်ဆဲမှုတွေကိုသမ္မတဒေါ်နယ်ထရန့်ဆွေကအရှိန်မြှင့်ဆောင်ရနေပါတယ်။အမေရိကန်ကိုတရားမဝင်လက်ဆက်ဖြတ်ချုပ်ဝင်ရောက်လာခဲ့ပြီးတဲ့နောက်ဖက်စစ်ထိမ့်သိမ်းခံရသူတွေကိုအမေရိကန်တာဝန်ရှိသူတွေကခေလုံးဝေးပေးတင်မတင်လူတွေမင်းမြတ်မှုတွေနဲ့ဆက်ဆဲမှုတွေကိုပုံမှန်အားဖြင့်48နာရီကြာအချိန်ယူလေးရှိပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံသားစစ်သည်နဲ့လူဝင်မှုကြီးကြပ်ရေးဌာန USCIS ယာယီညွှန်ကြားမှုကန်ကူချင်နယ်လီကတော့ဖက်စစ်ထားတဲ့ရွှေပြောင်းဝင်ရောက်သူတွေကိုနေချင်းပြီးမင်းမြတ်ဆက်ဆဲဖို့ညွှန်ကြားထားတာပါ။မူဝါဒပြောင်းလဲနဲ့ပတ်သက်လို့ USCIS ကဝန်ထမ်းတွေကိုအကြောင်းကြားထားတဲ့ညွှန်ကြားချက်မိတူဆောင်ကိုရရှိထားတယ်လို့ဆိုတဲ့ BuzzFeed သတင်းဌာနကအရင်ဆုံးဒီသတင်းကိုဖော်ပြခဲ့တယ်လို့ VOA ကလည်းဒီသတင်းကိုတင်လာနေမှာပဲအတည်ပြုနိုင်ခဲ့ပါရဲ့ခလုံးဝေးလျှောက်ထားတဲ့လုပ်ငန်းတွေကိုပိုပြီးထိရောက်ဆောင်ရွက်ရမှာလက်ရှိအခြေအနေအရလုပ်ငန်းတွေမြန်ဆန်အောင်အချိန်မြင့်ဆောင်ရွက်နေရဖြစ်တဲ့အကြောင်း USCIS ပြောခွင့်ရသူ Jessica Collins က VOE ကိုပြောဆိုခဲ့တာပါ။ညွန်ချချက်အတွက်ကိုဘယ်အချိန်မှစတင်အကောင့်ထွက်ပုံမဲဆိုတာတိတိကျကျမပြောခဲ့ပေမဲ့အရှင်းမြင့်ဆောင်မဲ့အစီအစဉ်ကြောင့်ခေလုံးဝင်လျှောက်ထားသူတွေစုပြုံနေတဲ့အခြေအနေမျိုးကိုရှောင်ရှားနိုင်မှာဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။
အမေရိကန်မှာ2020သကောင်စဉ်စစ်တမ်းကောက်တဲ့အခါမှာနိုင်ငံသားဟုတ်မဟုတ်မေးခွန်းထည့်ဖို့စူးစမ်းနေတဲ့အစိုးရကိုစားပြုဥပဒေအကျိုးဆောင်အဖွဲ့တွေကိုအပြောင်းလဲလုပ်လို့မရဘူးလို့ပြည်내တရားသူကြီးတယောက်ကမိန့်ချလိုက်ပါတယ်။ဒီမေးခွန်းဘာကြောင့်ထည့်ကျင်ရတယ်လဲဆိုတဲ့အကြောင်းပြချက်မခိုင်လုံဘူးလို့အမေရိကန်တရားရုံးချုပ်ကဂျွန်လာရဲကဆုံးဖြတ်ထားပါတယ်။ဒီဆုံးဖြတ်ချက်ပေါ်အယူခံဖို့အတွက်ပိုကောင်းတဲ့အကြောင်းပြချက်ကိုအချိန်မီမတင်ပြနိုင်ခဲ့တဲ့အတွက်အစိုးရရဲ့မူလရှိနေအဖွဲ့ကလက်လျှော့ခဲ့ပုံရပါတယ်။နိုင်ငံသားနဲ့ဆိုင်တဲ့မေးခွန်းမထည့်တော့ဘူးလို့တရားရုံးဌာနနဲ့စီးပွားကူးသန်းဌာနတို့ကလည်းပြောကြားထားပြီးပါပြီ။ဒါပေမဲ့ဒီမေးခွန်းထည့်ရမယ်လို့သမ္မတဒေါ်နယ်ထရမ့်ကအဲ့ဒီဌာနနှစ်ခုလုံးကိုပြောခဲ့တာကြောင့်တရားရေးဌာနကမေးခွန်းပြန်ထည့်နိုင်ရေးစူးစမ်းဖို့အတွက်ရှင်းနေအဖွဲ့အသစ်နဲ့အစားထိုးမယ်လို့တနင်္ဂနွေနေ့ကကြေညာခဲ့တာပါ။သကောင်စင်းမေးခွန်းနဲ့မှနိုင်ငံသားမေးခွန်းထည့်နိုင်ဖို့ထရမ့်အစိုးရကဒီသတင်းပတ်ထဲမှာဆောင်ရွက်မယ်လို့ရှင်းနေချုပ်ဝီလျံဘားကလည်းတနင်္လာနေ့ကကြေညာပါတယ်။တကယ်လို့ဒီမေးခွန်းထည့်ရင်အမေရိကန်မှာတရားမဝင်နေထိုင်သူတွေစစ်တမ်းမေးခွန်းတွေကိုမဖြေဘဲနေနိုင်တာကြောင့်လူဦးရေအတိအကျတိဖို့ခက်ခဲမယ်လို့မေးခွန်းကိုကန့်ကွက်နေကြသူတွေကပြောပါတယ်။ဒါအပြင်အဲ့ဒီလိုတရားမဝင်နေသူများတဲ့မျိုးတွေမှာလူဦးရေအပေါ်မူတည်ပေးတဲ့ပြည်ထောင်စုအစိုးရအတုံးစီလည်းအရနင်းနိုင်တယ်လို့ထောက်ပြကြပါတယ်။တချို့ကလည်းဒီမေးခွန်းထည့်တဲ့အတွက်တရားမဝင်နေထိုင်သူတွေကိုထရမ့်အစိုးရကလွယ်လွယ်ကူကူရှာဖွေနှိမ်နှင်းနိုင်တယ်လို့ပြောနေကြပါတယ်။
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5km/s 1068.69 5km/s 19.5569နဲ့5km/25.1965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လက်ရှိနဲ့အရေးအစိုးရအရာရှိတွေ COE ဖွဲ့ဝင်တွေကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်ဟန်တားမှုအကျင့်ပြည့်ချစားမှုနေဆက်ဒေသမှာတရားမဝင်လာကြတဲ့မိသားစုတွေကကလေးတွေကိုခွဲခြားထိန်းသိမ်းတဲ့မူဝါဒတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာစစ်ခေါ်ဖို့အမိန့်စာထုတ်တင်မတင်အောက်လွတ်တော်တရားရေးကော်မတီမှာမနက်ဖြန်မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ COE ဖွဲ့ဝင်တွေကိုမင်းမြန်ဝင်ရောက်နဲ့ထောက်ထားပြီးတောင်းခံရမှာသမ္မတဘယူရိုနဲ့ COE ဌာနတွေကပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတဲ့ပေါ့ကော်မတီမှာဥဆောင်နေတဲ့အတိုက်ခံဒီမိုကရက်တီကစိတ်ပြည့်နေကြတာပါ။အင်ဗီရိုတိုင်းမင်းကံပုတ်ကူအောင်ဒွန်မကန်အပါဝင်တာဝန်ရှိသူတချို့ကော်မတီရဲ့မိန့်ခွန်းတွေကိုမဖြေဖို့အင်ဗီရိုကညွှန်ကြားထားပြီးတစ်ချိန်တည်းမှာပဲသမ္မတရဲ့ Republican Party ကကိုယ်စားလှယ်ကလည်းဒီမိုကရက်တီရဲ့စုံစမ်းစစ်ဆေးမှုတွေဟာအချိန်ဖြုန်းတဲ့ကိစ္စဖြစ်နေဝေဖန်နေကြပါတယ်။အလို့တော့တရားရေးကော်မတီကတော့သမ္မတရဲ့အကြီးအကဲချန်ပီယံဂျယ်ဝက်ကူရှနာအမျိုးသားလူညွန်ရေးအချန်ပီပုတ်ကူဟောင်းမိုက်ကယ်ဖလင်းအင်ဗီရိုအရာရှိချုပ်ဟောင်းဂျွန်ကယ်လီရှင်းနေချုပ်ဟောင်းဂျက်ဆက်ရှင်စ်နဲ့လက်ထောက်ရှိနေကျော်ရော့ဒ်အော်ဇန်စတိုင်းတို့ကိုကော်မတီဥက္ကဋ္ဌဂျေရိုနက်တလာကစစ်ခေါ်ခွင့်ပြုသည့်မတင်မဲခွဲဆုံးဖြတ်မဲ့အကြောင်းမနေ့ကပဲကြေညာလိုက်တာပါ။ကော်မတီကစစ်ခေါ်ဖို့စီရင်ပြုစုထားတဲ့လူ12ယောက်ထဲမှာတော့သမ္မတထရမ့်ရဲ့စီရင်အဖွဲ့တာဝန်ခံဟောင်းကော်ရီလော်ဝန်ဒေါစကီနဲ့2016သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စီရင်ကာလမှာသမ္မတလောက်ထရမ့်နဲ့ဖောက်ပြန်ခဲ့တယ်လို့စွပ်စွဲခဲ့တဲ့အမျိုးသမီးတူကိုနှုတ်ပိတ်ခတ်ပေးခဲ့တယ်လို့ဆိုတဲ့မီဒီယာလုံခြုံရေးဒေးဗစ်ဘက်ကာကိုလည်းပါဝင်ကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်၊ယာယီကာကွယ်ရေးဝန်ကြီးမတ်အက်စပါရိုနဲ့ဝါရှင်တန်မြို့တော်မှာတွေ့ဆုံခဲ့တဲ့ကတာနိုင်ငံခေါင်းဆောင်ဆော့ဘွားရှေ့ခ်တာမင်ဘင်အာမက်အယ်တာနီကအမေရိကန်နဲ့ကတာနိုင်ငံကြားစီးပွားရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးတက်နေတယ်လို့ပြောကြားခဲ့ပါတယ်။မဟာဗျူဟာမြောက်ဆက်ဆံရေးနဲ့ကာကွယ်ရေးဆိုင်ရာဆက်ဆံရေးဟာပိုပြီးနှိကက်လာတယ်လို့အမေရိကန်အစိုးရဘက်ကလည်းပြောကြားပါတယ်။အမေရိကန်လို့စစ်တုံးလေယာဉ်တွေ၊ Jet Engine တွေနဲ့ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်ကိုကတားနိုင်ငံကဝယ်ယူမယ်လို့သဘောတူညီချက်ကိုထောက်ပြပြီးတော့နှစ်ဖက်လုံးကကောင်းမွန်တဲ့ဆက်ဆံရေးကိုချီးကျူးပြောကြားခဲ့ကြတာပါ။ဒါပေမဲ့ဆက်ဆံရေးတင်းမာနေတဲ့အီရန်နဲ့အမေရိကန်ကြားမှာကတားနိုင်ငံကဂျားဝင်စေးဆက်ပေးရေးကိစ္စကိုရှေ့ခ်အယ်တာနီယောသမ္မတထရမ့်မှာအင်္ဂါနေ့ကသတင်းတောက်တွေကိုတစုံတရာပြောခြင်းမရှိပါဘူး။ကတားအစိုးရဟာအမေရိကန်နဲ့အီရန်ကြားဂျားဝင်စေးဆက်ပေးနိုင်ဖို့တက်တက်ကြွကြွဆောင်ရွက်နေတယ်လို့ကတားတက္ကသိုလ်ပါမောက်ခတယောက်ရဲ့အပြောကိုကိုးကားပြီးတော့အဇာဇီရာရုပ်တံကအင်္ဂါနေ့ကထုတ်ပြန်ခဲ့တာပါ။အရှေ့လေပိုင်းဒေသမတည်ငြိမ်အောင်လို့အီရန်ရဲ့လုပ်ရက်တွေနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့ရှေ့ခ်အယ်တာနီတို့ဒီကနေ့တွေ့ဆုံတဲ့အခါမှာဆွေးနွေးဖို့အစီအစဉ်ရှိတယ်လို့တော့နိုင်ငံသားရေးဌာနပြောခွင့်ရသူကပြောကြားထားပါတယ်
။ထိုင်ဝမ်ကျွန်းကိုလက်နက်ရောင်းချမဲ့အစီအစဉ်ဟာအာရှပစိဖိတ်ဒေသငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေရည်ရွယ်ထားပြီးတရုတ်နိုင်ငံတနင်္ဂနွေနေ့သာရှိတဲ့မူဝါဒပေါ်ရည်တည်ချက်အားလည်းအပြောင်းအလဲမရှိတဲ့အကြောင်းအမေရိကန်ကမနေ့ကကပဲပြောဆိုလိုက်ပါတယ်။ခံမှန်းကြီးဒေါ်လာ 1.2 ဘီလီယံလောက်တန်ဖိုးရှိတဲ့စစ်လက်နက်တွေဝယ်ယူဖို့ ထိုင်ဝမ်ရဲ့ကမ်းလှမ်းချက်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအတည်ပြုခဲ့ပြီးနောက်မှာတော့တရုတ်နိုင်ငံကလက်နက်ရောင်းမဲ့အစီအစဉ်ကိုဖြစ်ဖို့အမေရိကန်ကိုတရုတ်ဘက်ကတောင်းဆိုခဲ့တာပါ။အမေရိကန်က M1A2T Abrams အမျိုးအစားတင်ကား180 Stinger လေယာဉ်ဖြင့်ပခုံးတဲ့မစ်ဆိုင်းတုံ250နဲ့တင်ကားဖြင့်မစ်ဆိုင်းတုံ1500ကျော်ပါဝင်စစ်လက်နက်တွေရောင်းချမဲ့အစီအစဉ်ကိုတော့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကတင်းလာနေကပဲကြေညာထားပါတယ်။စစ်လက်နက်ရောင်းချမဲ့အစီအစဉ်ကြောင့်ဒေသတွေမှာအခြေခံစီးဆင်ရာချိန်ဝင်ရှာအပြောင်းလဲမရှိနိုင်တဲ့အကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့ကာကွယ်ရေးဆိုင်ရာလူရွေးပူးပေါင်းဆောင်မှုအေဂျင်စီကပြောဆိုထားပါတယ်။ထိုင်ဝမ်နဲ့ပတ်သက်လို့အမေရိကန်ရဲ့အကျိုးစီးပွားနဲ့အထူးသဖြင့်စစ်လက်နက်ရောင်းမဲ့အစီအစဉ်ဟာထိုင်ဝမ်ရေးလက်ကြားနဲ့ဒေသတွေမှာငြင်းငြင်းနဲ့တည်ငြိမ်မှုတွေတွန်းမြှင့်မှုသာဖြစ်ကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီး Morgan Ortagas ကပြောဆိုခဲ့တာပါ။ဒီချိန်ထဲမှာပဲတရုတ်နိုင်ငံတနင်္ဂနွေနေ့သာရှိတဲ့မူဝါဒကိုဆက်လက်ဆွေးကြံသွားမှာဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ချိန်ထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတူကလည်းအတည်ပြုထားပြီးဖြစ်တဲ့လက်နက်ရောင်းချမဲ့အစီအစဉ်ဟာအမေရိကန်ရဲ့မူဝါဒတွေဥပဒေနဲ့ကန့်ညင်မှုရှိတဲ့ကြောင်းဗီဒီယိုကိုပြောဆိုခဲ့ပါတယ်
။မြန်မာနိုင်ငံမှာလိတ်ခုံးကားလို့တည်ကြတဲ့ Beetle ကားအမျိုးအစားထုတ်လုပ်မှုကို Volkswagen ကုမ္ပဏီကဒီကနေ့ရဆိုင်းလိုက်ပါပြီ။နောက်ဆုံးအတုပ် Beetle လိတ်ခုံးကားတွေကိုမက္ကဆီကိုနိုင်ငံပွဲဘလိုမျိုးမှာရှိတဲ့ကားဆက်ယုံကနေဇူလိုင်လ9ရက်အင်္ဂါနေ့ကထုတ်လုပ်ခဲ့ပါတယ်။လိတ်ခုံးကားတွေကိုထုတ်လုပ်ခဲ့တဲ့82နှစ်အတွင်းမှာကမ္ဘာတဝန်းကားအစီးရေ25တန်းကျော်ရောင်းချခဲ့ရပါတယ်။1930ပြည့်နှစ်ပိုင်းတွေတုန်းကနာဇီပါတီခေါင်းဆောင် Adolf Hitler ကအများပြည်သူစီးနိုင်မဲ့လူလူအကြိုက်ကားကိုတီထွင်ဖို့အတွက်ဩစတရီးယန်လူမျိုးအင်ဂျင်နီယာ Ferdinand Porsche ကိုတာဝန်ပေးခဲ့ရာက Volkswagen Type 1လို့စခေါ်တဲ့ပထမဆုံး Beetle လိတ်ခုံးကားပေါ်လာခဲ့တာပါ။ဒုတိယကမ္ဘာစစ်ပွဲအပြီးမှာဒီစစ်တပ်ခံခဲ့ရတဲ့ဂျာမန်တွေက Volkswagen ကားတွေကိုနာဇီအငွေ့အသက်ကင်းတဲ့ကားတွေဖြစ်အောင်လို့ပြန်လည်တည်ဆောက်ခဲ့ပါတယ်။1960ပြည့်နှစ်ပိုင်းရောက်လာချိန်မှာတော့ Beetle လိတ်ခုံးကားတွေဟာဟစ်ပီတွေကြိုက်တဲ့ကားလို့ပြောစရာဖြစ်တဲ့အထီးကိုဟစ်ပီလူငယ်တွေကြားမှာရေးပန်းစားခဲ့ပါတယ်။ဒီကားတွေကိုဂျမနီမှာစားထုတ်ခဲ့ပေမဲ့1980ပြည့်နှစ်ပိုင်းတွေကမက္ကဆီကိုနိုင်ငံမှာရှိတဲ့ Volkswagen ဆက်ယုံကနေထုတ်လုပ်ခဲ့ပါတယ်။ Beetle လိတ်ခုံးကားဒီဇိုင်းကို Volkswagen ကုမ္ပဏီက1998ခုနှစ်မှာတစ်ချိန်2012ခုနှစ်မှာတစ်ချိန်ပုံစံပြောင်းထုတ်လုပ်ခဲ့ပေမဲ့1930ပိုင်းကထုတ်ခဲ့တဲ့မူလပုံစံလောက်လူကြိုက်မများခဲ့ပါဘူး။အခုတော့ Volkswagen ကားကုမ္ပဏီကလိတ်ခုံးကားထုတ်လုပ်မှုကိုရပ်ဆိုင်းလိုက်ပါပြီ။ဒါပေမဲ့ Hollywood ရုပ်ရှင်ကားတွေထဲမှာတကူးတကထဲသွင်းရိုက်ကူးခဲ့တဲ့အထီးကြော်ကြားခဲ့တဲ့ Beetle အမျိုးအစားလိတ်ခုံးကားတွေကတော့မော်တော်ကားသမိုင်းမှာသမိုင်းပြင်ကျန်ခဲ့မယ်လို့လေ့လာသူတွေကပြောကြပါတယ်ရှင
်။ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မှုတို့ပြောပြပေးခဲ့တာပါ။အခုကျွန်မတို့ထုတ်လွှင့်နေတဲ့ Radio Diet ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းလှော်တွေကိုတင်ဆက်ပေးပါမယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ် Christine Schraner Bergener ဟာမြန်မာနိုင်ငံကိုရောက်လာပြီးတော့ရခိုင်ဒေသကိုနှစ်ရက်ကြာတွားရောက်မှာဖြစ်ပါတယ်။ရွှေရင်ကြဒုက္ခသည်တွေနေရပြည်ရေးကိစ္စတွေအပြင်လက်တလောရခိုင်မှာဖြစ်နေတဲ့စီးရီးချီနေတွေနဲ့ပတ်သက်ပြီးတော့ရခိုင်လူမှုအတိုင်းဝိုင်းကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးလိမ့်မယ်လို့လည်းညွှန်လင်းကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
အတွင်းမှုကျုပ်ရဲ့အထူးကိုယ်စားလှယ်ကမနေ့ကတော့သူ့ရဲ့ခုနှစ်ကြိမ်မြောက်ခရီးစဉ်အနေနဲ့ရန်ကုန်မြို့ကိုရောက်လာခဲ့တာပါ။အစိုးရဘက်ကဒီခရီးစဉ်အသေးစိတ်ကိုတော့သူ့လုံခြုံရေးအရာထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူး။နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနကအူချမ်းအေးကတော့သူ့ခရီးစဉ်နဲ့ပတ်သက်လို့ VOA ကိုခုလိုပြောပြလာခဲ့ပါတယ
်။ရခိုင်သွားဖို့တော့ရှိပါတယ်သူလေ။သူကတော့သူပုံမှန်လာနေတာလေ။လတစ်ကြိမ်လောက်လာနေတာ။အခုဆိုရင်6ခုနှစ်ကြိမ်လောက်ရှိပြီပေါ့နော်။အသေးစိတ်တော့ကျွန်တော်ပြောလို့မရသေးဘူးပေါ့။သူကြိုးရင်းကြီးစားလိုက်ပါလိမ့်ပါပြောလေ။အဲဒီမှာဘာလို့ဒီ9ရက်လောက်ဒီမှာထမဒီဦးလာမဲ့ပတ်ထမဆိုလို့ရှိရင်ဒီဘက်နေပြီးတော့လာဖို့ရှိတယ်ရခိုင်ပြီးလို့ရှိရင်လေအဲနေပြီးတော့လာဖို့ရှိတယ်မှာရှိတဲ့ဝင်ကြီးတွေပါတယ်တွေ့ဖို့ရှိပါတာအကောင့်ဘက်ဆိုတာကျွန်တော် balance ပေါ့နော်ကျွန်တော်တို့ကတော့ fair treatment ပဲလိုချင်တာဆိုတော့မြင့်မြတ်တက်တာနဲ့ပဲအရှုံမြင်ပေးဖို့ပေါ့နော်ဆိုတော့သူလည်းအဲ့လိုမျိုးစူးစမ်းပြီးဆောင်ရနေတာပဲသူလည်း
သူအနေနဲ့အခုမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအစီရင်ခံစာတင်ပြသွားမှာဖြစ်ပါတယ်။ဒါအပြင်ရခိုင်ခီးစဉ်အတွင်းရခိုင်မှာရှိနေတဲ့မတူညီတဲ့လူအဖွဲ့အစည်းတွေကိုတွေ့ဆုံသွားဖို့ရှိနေပါတယ်။သူနဲ့တွေ့ဆုံမဲ့ရခိုင်မျိုးသားပါတီဌာနချုပ်ကဥက္ကဋ္ဌဦးတာထွန်းလာကတော့တွေ့ဆုံချိန်မှာလက်တလောစစ်ပွဲတွေဖြစ်နေတဲ့ရခိုင်ဒေသအခြေအနေတွေကိုတင်ပြသွားဖို့ရှိပြီးဒီအပေါ်မှာနိုင်ငံတကာဘက်ကအရင်ကထပ်ပိုစိတ်ဝင်စားနိုင်မယ်လို့မျှော်လင့်နေပါတယ်။
ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဒီပြည်တွင်းဖြစ်နေတာမှာကျွန်တော်တို့
ဒီပြန်ခိုင်းပြလူတွေစစ်ပေးဆောင်ဘောနဲ့အတိတောက်ကဟိုတော့ကရောင်းရတယ်ရှိတယ်လေငွေတန်ရဲ့အခက်အခဲဟိုစောရဲတောက်ရဲ့အခက်အခဲရှိနေတာကိုအဲ့အဲ့ဒါတွေရှိတယ်ပြီးကျွန်တော်တို့ဒီဒီတန်တရားနဲ့ဖန်စီစစ်စစ်ခံရတဲ့ဒီအရှင်နေတဲ့မှာဟိုနှစ်ပတ်နှစ်ဆက်မှုတွေရှိတဲ့ရှင်နေရှိတဲ့အတွက်ကြောင့်အဲ့ဒီဟိုဒီကျွန်တော်တို့ဒီဒီကတော့ကျွန်တော်တို့ဒီဒီတော့
မနေ့အင်္ဂါနေ့မှာခီးစဉ်စတင်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စစ်ခရစ်စတင်ဘော့ဂနာကရခိုင်လွတ်တော်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးလက်ရှိတိုက်ပွဲအခြေအနေနဲ့ဆစ်ချောင်ဒုက္ခသည်တွေအရေးကိုဆွေးနွေးသွားဖို့လည်းရှိတယ်လို့ကနဦးတင်တွေတော့ရထားပါတယ် ပြခဲ့တဲ့အခေါက်လာတုန်းကလည်းသူ့ရခိုင်ခီးစဉ်အတွင်းမှာစစ်ပွဲတွေရစဲရေးရခိုင်ပြည်နယ်တွင်းကတရုတ်စီးပွားရေးအခြေချမှုတွေပေါ်ရခိုင်လူမှုရေးသဘောထားလက်ရှိအစိုးရရဲ့ယက်တီချက်စစ်ပွဲတွေကြောင့်ဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲဆစ်ဆောင်တွေကိုကူညီရေးအခက်အခဲမတရားအသင်အုပ်ဝေးနဲ့အရေးယူခံရတဲ့အခြေအနေတွေကျေးရွာအုပ်ချုပ်ရေးမှုတွေနှုတ်ထွက်တဲ့အခြေအနေတွေ
ပေါ်တာဆွဲခိုင်းစေတဲ့ဆိုတဲ့သတင်းပေးတာတွေရှိနေတဲ့အခြေအနေတွေကိုတနအီခွဲကြော်ကြာဆွေးနွေးခဲ့တယ်လို့ရခိုင်အမျိုးသားပါတီဘက်ကပြောဆိုထားပါတယ်။နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့သူ့ခီးစဉ်ကြောင့်ဖြစ်လာမဲ့အကျိုးဆက်တွေနဲ့ပတ်သက်ပြီး VOA
ကိုခုလိုသုံးသပ်ပြောဆိုလာခဲ့ပါတယ်။ကျွန်တော်အမြင်ကတော့ဒီကုလသမဂ္ဂအစွန်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ပေါ့ဒီခရစ်စတင်ဘိုဂနာရဲ့မြန်မာနိုင်ငံခီးစဉ်ဟာ ဒီမိုကရေစီပြည်ပြောင်းလဲရေးအတွက်ကိုနောက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းဝိုင်းချာမှာကျွန်တော်ဖိအားပေးနေတာတွေနောက်ပြီးတော့ဟိုဆွတ်ဆွဲပြစ်တင်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ရောဟိုမြန်မာအစိုးရလွှတ်တော်နောက်တက်မတော်နောက်နိုင်ငံရေးအဖွဲ့အစည်းတွေနဲ့ဟိုဖြည့်ရှင်းဖို့အတွက်ပေါ့လေ
အော်ဟိုမြမဆိုးရလွှတ်တော်တော့တက်မတော်နောက်နိုင်ငံရေးအဖွဲ့အစည်းတွေနဲ့ဟိုဖြည့်ရှင်းဖို့အတွက်ပေါ့လေနောက်ဟိုအခွင့်အလမ်းကောင်းတစ်ခုလို့မြင်တယ်တက်မတော်ထိပ်ပိုင်းကောင်းဆောင်နေတဲ့တွေ့ဆုံမှုရှိနေတဲ့သူဟာရခိုင်ပြည်နယ်မှာလက်ရှိအေအေရခိုင်တက်မတော်နဲ့မြမစစ်တပ်ကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေအေအေနဲ့တွေ့ဆုံဆွေးနွေးပြီးငြိမ်းချမ်းတဲ့နီလန်ရှာတွေ့ဖို ရှိခဲ့ပါတယ်။အဲဒီမှာတော့ရွင်ဂျာဒုက္ခသည်ရင်းနေရဲ့ပြန်ရေးကိစ္စအခက်အခဲတွေကိုအဓိကထားပြောခဲ့တဲ့အပြင်မြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်တာဝန်ယူမှုတာဝန်ခံမှုရှိလာစေရေးအတွက်သူ့အနေနဲ့အနီးကပ်စောင့်ကြည့်နေတယ်လို့လည်းပြောဆိုသွားပါတယ်ရှင်
။မမေခါစုံစမ်းမြင်းမြန်းထားတာပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံသတင်းလွှမ်းတပုတ်ကိုပဲနားဆင်ရဖို့ရှိပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုပုဂ္ဂိုလ်ကြီးအရာဝေဖန်တိုက်ခိုက်ပြောဆိုခဲ့ပြီးတဲ့နောက်မှာထွက်ပြေးတင်းရှောင်နေတဲ့အမျိုးသားရေးဝါဒီဥဝီရသူအနေနဲ့တလအတွင်အမှုလာရောက်ဖြေရှင်းမှုရန်ကုန်တရားရုံးတစ်ခုကအမိန့်ချဆင့်ခေါ်ပါတယ်။တရားရုံးလုံထုံးရဆိုရင်တော့သူ့ပေါ်ဆွဲဆိုထားတဲ့အမှုကိုတလအတွင်လာရောက်မဖြေရှင်းရင်တရားခံပြီးအဖြစ်သတ်မှတ်ရပွဲရှိတယ်လို့ဥပဒေကြမ်းကျင်သူတွေကပြောပါတယ်။မြန်မာသတင်းပညာသိပ္ပံကျောင်းက VOE ရုံးအလုတ်တင်မှအိတ်တန်တာထုံးကပြောပြပါမယ်ရှင်
။နိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှာ124ကနဲ့တရားစွဲဆိုခံထားရလို့ထွက်ပြေးတိမ်းရှောင်နေတဲ့ဆရာတော်ဥဝီရသူကိုတလအတွင်းလာရောက်ဖြေရှင်းမှုမနေ့ကအနောက်ပိုင်းခရိုင်တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။မနေ့ကတရားလိုပြတက်တဲ့12ဦးမှာကြန့်ရှိတဲ့3ဦးကိုစစ်ဆေးခဲ့ပြီးတဲ့နောက်အခုလိုအမိန့်ချမှတ်လိုက်တာလည်းဖြစ်ပါတယ်။အမိန့်ချမှတ်တာနဲ့ပတ်သက်လို့နောက်ပိုင်းခရင်တရားရုံးပြန်ကြားရေးအရာရှိဒုခရင်တရားသူကြီးတုံဦးမင်းတန်ကအခုလိုပြောပါတယ်
။တရားရုံးကနေပြီးတော့ကျွန်တော်တရားရုံးများလက်ဆွဲအပိုက် 513 အပိုက်ခွဲ5ပေါ့နော်။အဲ့ဒါရလည်းကောင်းပုံမှန် 88 ရာဇဝတ်ရှင်ထုံးဥပဒေပုံမှန် 88 ရကျွန်တော်ကထွက်ပြေးတင်းရှောင်နေသူတွေအတွက်ထုတ်ပြန်ကြေညာချက်ဆိုတာထုတ်ပြန်ပါတယ်။ဟုတ်အဲ့ထုတ်ပြန်ကြေညာချက်ကိုသူကတလားပါဟုတ်လား9ရက်8လ2019မှာပြန်ပြီးတရားရုံးပြန်တင်ပြဖို့ချိန်ထားပါတယ
်တရားရုံးကချမှတ်တဲ့ကြေညာစာနဲ့ပတ်သက်လို့တရားလူတို့ရှိနေဥခင်မောင်မင်းကအခုလိုရှင်းပြပါတယ
်ဒီရတော့ကျင့်သုံးဥပဒေပုံမှန်88ဆိုတာကဟောရန်ကာလအတွင်းမှာထုတ်ဆင်ထားတဲ့ကာလအတွင်းမှာဖမ်းမမိလို့တနည်းအားဖြင့်ဝရန်အတည်မဖြစ်တဲ့အတွေ့ဒီတရားရုံးကိုသတ်မှတ်ကာလအတွင်းသူကိုယ်တိုင်တရားရုံးရှေ့ကိုလာရောက်အမှုရင်ဆိုင်မှုတွေပြည်ညာစွာကတ်တာပါ
ไอ้เนี่ยจะกาลกุ้งส่วนตัวเองนะดูดาเดียกันดีที่บาลีที่อายุยังจีนยาเช็คก็สิ่งเราอุ้ยรัดดูเรื่องตรงนั้นไม่สวยจังมากแก่มาพิบายจีนยาเช็คก็ตันเนี่ยพัดเดือดรู้ดีอะไรมือจีนมือดูสัวคุโรเปียวไปที่เดียวเสียอุ้ยดูเนี่ยที่ที่ทางเนี่ยพัดเดือดบีบว่าที่ว่าที่อายุมาอุ้ยที่อายุมาที่อายุช่วยช่วยแข่งว่าทางเนี่ยพัดเดือดลาพิชิมาสูบว่าที่ที่
ตาวันแรกอะไรตีไปเลยว่าไม่ไม่ทราบว่าไอ้ฟ้ากูจะรู้ไอ้สามยอดดีปูอะปูนี่ยอดดีจ้ะอ๋อฮะคือตัวเดียวกันหัวนี่ตัวแก่แก่ยิ่งชีเลยเนี่ยมันแก่แก่แก่ยิ่งจะรู้ดีที่สุดในนวลพบกันได้ตาวอ่ะไอ้บ่าวนี่มันแก่เขาไม่ทำเสียรู้อุ้ยรัดดูรอไม่ละง่ายนี่มาพบกันเนี่ยปัตตาบีที่อาศัยสู้พี่ต้องรู้สู้ยากะยังคงได้สู้ยากะหนุนจ้าเขียนพิบาร์เลย เจ้าก็ได้สู้ยากันอยู่จ้าจ้าวอันนั้นไปขยันดูดีเอาเฉยมืออู้เซมิงอ่ะแต่ยังรู้ลบีนั่นไงเนาะจริงอยู่เป็นสิ่งผู้ปงมาแต่ยังนั่นสั่งเล็กกันเนี่ยสวยสุดละพี่ไปเสียรู้อู้อยู่ระดูปากกาโร่แต่เมื่อสั่งเนี่ยยิ่งอยู่บีมาอันนั้นสั่งเนี่ยยิ่งอยู่เข้มงวดลุ่มกุยมาเปลี่ยวสุขเข้าไป เสียรู้อู้อยู่ระดูพันมีเนี่ยปัตตาบีเสียแต่พวกเราตัวละเด็ดเนี่ยรู้มาชาวพุทธสังเวชดาวิปุโรหนีเรื่องลูกโยโซนีไปไหมคุณเชิงที่รู้เสียรู้อู้อยู่ระดูฮะเป็นยามาป้องช่องนี่เรื่องสุรากรอติจามติยาตีวาวิเช่
มารู้เรื่องเสียงยิ่งเจมูมวยเนสุเวียประกันดีตาโกกุลาตมกับปิญญาเยติปันเนยเจมูสัญญาเพื่อยูเนสโกกากระบะยิ่งเจมูมวยเนสเพื่อสลายนัชชัยเนมาตมันไล่บาบีกุลูเสียงมวยเนสเพื่อตมันไล่ตาจาประกันดีตาโกยิ่งเชื่อปลุกเสบีรอเทนินตัววุลูวามเลยกระบะมวยเนสเสียงวันที่ตาเนยบารีโจดินพิเศษวุลูวามเลยสารีเนปัตตาบีรอสลายนัชสตัวเนสเนนิญญาตายลีลันซิจมาสุนียาวมาปาวินสุนีมีเมลูดูเรนินเนวิโอเอฟโฟนนัมเบอร์ ที่นี่ตัวอย่างเนี่ยต้องเช่นเนี่ยงางางาเลโก้ก็อยู่ที่สัตว์ตัวอย่างเมื่อเทเลโฟนนัมเบอร์กูจดเป็นเบอร์ทานายมาเลยกูได้มาป่าวในดูเรนินเล่อีเมลเนี่ยเว็บพี่เพื่อตั้งไฟเนี่ยเว็บพี่เพื่อวิโอเอเอีเมลเลยซะพรีมิสแอดวิโอเอนิวส์ดอทคอมโก้จดเป็นเบอร์ทานายนั่นเลยวิโอเอเอฟเฟซบุ๊กสามีน้ำมาเลยมาเช็ดเรื่องจดเป็นยี่ตาเป็นเบอร์ทานายมาเลยสนิทนิยาได้ยินเสียงกันจูดูอะไรขึ้นมา
พิวรีเดลีไลน์สีสิงห์อุปสรรคอิงานในสนิยาริมาทูลเป็นปีนี้ไปแล้วเมื่อสนิยาได้ลีไลน์สีเสมาป่าวินสุนีจาวุตรทำมันพิคอยในเวอคุสับปิโยทิดเดียวในงานการเตรียมรับผู้กู้ทูลเป็นปีจิมาเร่ตำรวจโดนทรัมเนตุสุยาอโปวอชิงตันมาชีเดพรีเดนตันมาจีเคมเดร็อกวีพันทาร์เรสิงห์ข้าจ้าเป้าจ้าเก็บเงินออกมา แต่เมื่อจีบอกว่าแต่เมื่อทรัมป์ก็มีทวีตด้วยกันในใจใครยิ่งได้ยินแข่งกันเลยที่แต่เมื่อจีเข็มเดรอกที่กันนี่เป็นยารุกันนึกถึงตัวบาบีแต่เมื่อทรัมป์สุยาบอกตัวเองมีหน่วยกู้ปุ่มปุ่มลิลลี่ยิ่งตากี้เจนันซาเป้าจ้าเป็กเก็บเงินออกมาในงานจ้าแต่เมื่อเสียงยิ่งมามุริพิบอลารามาตัวนี้เนี่ยที่ดาวงูสับปิโอทันสองลูกมาพิจารณาเรื่องด้วยยารุกันนึกถึงผู้ส่งเพลย์ได้ลูกแต่เมื่อจีเดรอกก็พิบอลไป
ปีเดียวยาชีวิกาตุเบกายติเป็นเรื่องจำมาเวยารุกันนึกถึงตัวเราบ้างนั่นไงเสียงยิ่งไม่เปลี่ยนพิเคเรชินุยจังดีจังกูฟิวอีตรินดาวสลาติซาฮูดรินปีปูทับาร์เอโกโซวินหลังอาทิตย์พิบามิชัน
ตำรวจโดนทรัมป์ยังสุยาฮาเปียงบราพินีเร่จุดเด่นขมายาเกตเตอตุมจาวุสุบีปีเดียวตามาจีเกมดาร์ก้าตุสุยาทันเลวเปปูเกเรเจนันซาปาวจ้าตัวเกบีเรนเอาแต่ในงานจ้าตันตมาเยียดเทมามูริพิบอลาร์บ้า
We will continue to deal with all accredited individuals until we get any further guidance from the White
House. ตำรวจอินเดียเนี่ยตำรวจสิ่งที่ยังจ้าเจ้าจะต้องเดียร์ไม่ยอมเช่นแต่สายตันตมันนี่เนี่ยจะมารูปปั้มมาสั่งตัวมาว่า
ตำราสิกาหนุนจ้าเจ็ดลายเนาะไอหนุนจ้าเจ้ากูไล่นายมาบ่ตำราทรัมป์ก็ตามมาจีดารักกูงบ่ต้องมาจัดดูให้หามยาดูโลจุดตามมาเยต้าเว็บบันไลต้าเจ้าอิงานนี่ก็ตำราอินบิโรมาเช่นท่าเลกิสัตคู่กูมาตัวเบตามมาจีกับเชลัยบาร์เลยแต่เพียงวันนี้จะทรีซามีเอบริสิกการจวบพิเศษบ่งบ่เลยตำรากับเว็บบันเก็บบาร์เลย
ဗြိတိန်ရဲ့မဟာမိတ်နိုင်ငံတစ်ခုအနေနဲ့သူတို့ကိုလေးလေးစားစားဆက်ဆံဖို့နောက်တက်လာမဲ့ဝန်ကြီးချုပ်အဖြစ်တစ်ပြေးနေသူနှစ်ဦးတည်းကတဦးဖြစ်တဲ့လက်ရှိနိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန်ကပြောပါတယ
် I made it clear that I don't share the ambassador's assessment of either the US administration or
မိဂန်ဆိုရဘောတမကြီးရဲ့အမြင်တွေကိုကျွန်တော်သဘောမတူပါဘူးဒါပေမဲ့ကျွန်တော်တို့ရဲ့တာဝန်တွေအနေနဲ့သူတို့ရောက်နေတဲ့တက်ဆိုင်ရာနိုင်ငံအသီးသီးအပေါ်မှာသူတို့ရဲ့အမြင်တွေကိုပွင့်လင်းစွာတင်ပြခွင့်ရှိရေးကအင်မတန်အရေးကြီးပါတယ်
အခုတန်ခင်းတမန်ခင်းအစင်မပြေဖြစ်နေတာကနှစ်နိုင်ငံဆက်ဆံရေးကိုမထိခိုက်ဘူးလို့နိုင်ငံရေးဌာနပြောခွင့်ရ Morgan Ortega's ကပြောပါတယ
် We have an incredibly special and strategic relationship with the United Kingdom that has gone on for quite a long time
ဒီနေ့ American ကြားမှာကောင်းမွန်ပြီးဗျူဟာမြောက်တဲ့ဆက်ဆံရေးတွေကာလအကြာကြီးကတည်းကတည်ရှိလာခဲ့တာပါဒါဟာလူပုဂ္ဂိုလ်ချင်းအစိုးရတစ်ခုချင်းထက်ပိုပြီးတော့ကြီးကျယ်ပါတယ်ဒီဆက်ဆံရေးဟာအနာဂတ်မှာလည်းဒီအတိုင်းဆက်ရှိသွားမှာပါ
ဗြိတိန်မှာမကြခင်ဝန်ကြီးချုပ်အစ်စ်ကိုရွေးချယ်ကြတော့မှဖြစ်တာကြောင့်ဒါဟာဗြိတိန်အတွက်သတင်းကောင်းလို့သမ္မတထရန့်ကပြောပါတယ်ဝန်ကြီးချုပ်အစ်စ်ကအမေရိကန်ကိုတန်အမတ်အစ်စ်ပို့ကောင်းပို့နိုင်ပါတယ်ဒီတော့အတွင်းဒီသတင်းပေါက်ကြားအောင်လုပ်ခဲ့တဲ့သူကိုဗြိတိန်အစိုးရကဖောက်ထုတ်နိုင်ဖို့စုံစမ်းနေပြီးအနာဂတ်မှာအဲ့ဒီလိုအခြေရစရာအဖြစ်မျိုးနဲ့ရင်မဆန်ရအောင်စူးစမ်းလှုပ်ဆောင်နေပါတယ်ခင်ဗ
ျကိုဇော်ဝင်းလှိုင်ပါရှင်ဒီကနေ့ညနေပိုင်းအတွက်သတင်းလွှာရီကတော့ဒီလောက်ပါပဲရှင်။နောက်ထပ်နှစ်နာရီအကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်ဒီမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြုံစံတာရဲ့မြန်မာရေးတုံ့တက်ခြင်းနဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာရီကိုစောင့်မျှော်နားဆင်နိုင်ပါရဲ့ရှင်။အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင်။
ပေါ့ချားရဲ့သံတမန်မှတ်တမ်းတစ်ခုမှာအမေရိကန်သံတမန်တော်နဲ့ထရန့်ကိုဝေဖန်ခဲ့တဲ့ဗြိတိန်သံတမန်ကြီးဒီနေ့ပဲယာယီကနှုတ်ထွက်သွားပါတယ်။လက်ရှိချင်းနေရသူတော်ဝင်ကိုဆက်လက်ထမ်းဆောင်မှုမဖြစ်နိုင်တော့တဲ့ကြောင်းနှုတ်ထွက်စာထဲမှာသံတမန်ကြီးကင်ဒရော့ကပြောဆိုလိုက်တာပါ။အမေရိကန်သံတမန်ဟာအတုံးမချသူပေါ့ပြပြလူတစ်ယောက်ဖြစ်သံတမန်ကြီးကမှတ်ချက်ပေးရေးသားခဲ့တဲ့သံတမန်လေးဝမှတ်တမ်းပေါ့ချားခဲ့ပြီးတဲ့နောက်သံတမန်ထရန့်ကအဆက်ဆံမလုပ်ချင်တော့တဲ့ကြောင်းနဲ့အပြင်းထန်ဝေဖန်တယ်ထွက်ပေါ်ခဲ့ပြီးနောက်မှာပဲသံတမန်ကြီးနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာပါ။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကတော့အမေရိကန်ဆိုင်ရာဗြိတိန်သံတမန်ကြီးဖြစ်2016ခုနှစ်ကတည်းကတာဝန်ယူခဲ့သူသံတမန်ကြီးနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ရပေါ့စိန်ကောင်းနဲ့ကြောင်းဒီကနေ့ပဲပြောဆိုလိုက်ပါတယ်။အမေရိကန်ပြည်အောင်စုအရီဇိုနာပြည်နယ်ကတရားမဝင်နိုင်ငံနဲ့ဝင်ရောက်လာသူတွေကိုထိန်းသိမ်းထားတဲ့ထိန်းသိမ်းစခန်းတွေမှာကလေးငယ်တွေနှိပ်စက်ခံရတဲ့အကြောင်းအမေရိကန်သတင်းဌာနတစ်ခုကသတင်းထုတ်ပြန်လိုက်ပါတယ်။ကျန်းမာရေးနဲ့လူသားရေးမြင့်ဌာနကဒုက္ခသည်တွေကိုကန့်တွယ်တဲ့တာဝန်ရှိသူတွေရဲ့မှတ်တမ်းတွေကကလေးငယ်အယောက်30လောက်ရဲ့အခြေအနေကို MPC ရုပ်မြင့်သံကြားဌာနကသတင်းရရှိပြီးအင်္ဂါနေ့ကပဲသတင်းဖြစ်နေထုတ်ပြန်လာကြပါအမေရိကန်က2020ပြည်နှစ်သကောင်စီစစ်တမ်းကောက်ယူတဲ့အခါနိုင်ငံသားဟုတ်မဟုတ်မိန်းကုံးထဲကိုကျူးစွာနေတဲ့အစိုးရကူစားပြုဥပဒေကျူးဆောင်ဖော်ဝင်တွေကိုအပြောင်းအလဲလုပ်လို့မရဘူးလို့ပြည်내တရားစီရင်တယောက်ကအမိန့်ချလိုက်ပါတယ်ဒီမိန်းကုံးကိုဘာကြောင့်ထည့်ကျင်ရတယ်ဆိုတဲ့အကြောင်းပြချက်မခိုင်လုံတဲ့အကြောင်းအမေရိကန်တရားရုံးချုပ်ကဇွန်လထဲမှာပဲဆုံးဖြတ်ထားတာလည်းဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လက်ရှိနဲ့အရင်ဆိုရအရာရှိတွေစီးပွားအဖွဲ့ဝင်တွေကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်ဟန်တားမှုအကျင့်ပြည့်ချစားမှုနေဆက်တီတာမှာတရားမဝင်ရောက်လာတဲ့မိသားစုတွေကကလေးတွေကိုခွဲခြားထိန်းသိမ်းထားတဲ့မူဝါဒနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာစင့်ခေါ်ဖို့အမိန့်စာထုတ်တင်မတင်အောက်လွတ်တော်တရားရေးကော်မတီမှာမနက်ဖြန်မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ဆိုရအဖွဲ့ဝင်တွေကိုမင်းမြန်းဝင်ရဖို့ထောက်ထားပြီးတောင်းခံရမှာသမ္မတအင်ဂျီရိုနဲ့ဆိုရဌာနတွေကပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုပြီးတော့လေကော်မတီဦးဆောင်နေတဲ့ဒီမိုကရက်တိုက်ခိုက်တွေကဝေဖန်နေကြပါတယ်
ရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့ရပါရှင်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tate ဖြစ်ပါတယ်။အခုကျမတို့အသံလွှင့်ပေးနေတဲ့ Radio အစီအစဉ် PP ချင်းမှာပဲ Intel Set 17နဲ့ Mia Set 3ဂျိုဒူတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။တော်တာရှင်များနေဒီကွာမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသဖြင့်အောင်ပါ
This program has come to you from the Voice of America, Washington.
From Washington.